တော်တော်ရှင်များရှင်သတင်းကြီးညာစင်ကကြားလိုက်ရတဲ့အတိုင်းပါပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာပုံမိုးဆိုးဝါးလာနေပြီးနိုင်ငံဟာလူသားချင်းစာနာမှုနဲ့ပတ်သက်တဲ့ပဋိပက္ခကြီးဖြစ်လာဖို့အခြေအနေထိစီဥတည်နေပြီလို့ပြောကြားသွားပါတယ်အထူးကိုယ်စားလှယ်ပေါ်လိုဆာဂျီရိုပင်နဲရိုဟာသူ့ရဲ့တာဝန်ချမ်းဆောင်မှုတွေအခုလာမယ့်ဧပြီလမှာကင်ကုံဆုံးချိန်နီးကပ်လာချိန်မှာပဲထိုင်းနိုင်ငံမှာအခုလိုကောက်ချက်ချပြောကြားသွားတာဖြစ်ပါတယ်ဒီကြောင်ဒေါ်လှလတန်ကတင်ပြပေးပါလားရှင
်ဟုတ်ကဲ့ဒေါက်ကီမြူတဲ့ဘီယူဒရင်ဒါစကော့ဘော့ဘန်ကောက်မြို့တော်ကနေတရင်ပြေးဖို့ချက်အရခုနသမ္မတလူခွင့်ရေးကိုယ်စားလှယ်ပါလိုဆာဂျီရိုပင်နဲရိုကသူ့အနေနဲ့လက်ရှိတာဝန်ကို6နှစ်ကြာထမ်းဆောင်ခဲ့ပြီးမြန်မာနိုင်ငံမှာလူခွင့်အခြေအနေတိုးတက်မှုရရှိတာကိုမတွေ့ရှိရဘူးလို့ပြောပါတယ်။လွန်ခဲ့တဲ့နှစ်ခွဲကာလအတွင်းသူ့ကိုမြန်မာစစ်ဆေးရကမြန်မာနိုင်ငံကိုလာရောက်ခွင့်မပြုခဲ့ဘူးလို့လေမစ္စတာပညေရိုကဘန်ကောက်မှာဒီကနေ့သတင်းတောက်တွေကိုပြောကြားရမှာထောက်ပြသွားပါတယ်
။ With a better articulation, a better coordination, perhaps we could achieve more results. Because the region is
you know, ကုလသမဂ္ဂဌာနတွေနိုင်ငံတကာ NGO တွေမြန်မာနိုင်ငံကိုတွားရောက်လဲပတ်နိုင်ခဲ့တဲ့ပညာရှင်တွေထံကနေရရှိခဲ့တဲ့သတင်းအချက်အလက်တွေအရဆိုရင်မြန်မာပြည်အခြေအနေတွေဟာဆိုးဝါးနှိမ့်ကျလာနေပြီလို့သိရပါတယ်။ကျွန်တော်ရဲ့အစဉ်ခါစားတဲ့မလတီအကြောင်းကိုဖော်ပြထားပါတယ်
။ဒါပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာလည်းနေအိမ်မှာဆက်လက်အကျေချုပ်ကြားခံနေရပြီးသမီးချက်တူအိမ်ပေါ်တူတာတွေ့တွင်ရတဲ့အပြင်သူမဆရာဝန်ဟာလည်းပုံမှန်တွားရောက်ကြီးစုခွင့်အရင်ကလိုမရတော့ဘူးလို့မစ္စတာပင်ယဲရုကပြောခဲ့ပါတယ်။1990ခုမှာရွေးကောက်ပွဲကိုအနိုင်ရရှိလိုက်တဲ့ဒေါက်အောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလေစစ်ဆူးရကအာဏာကွဲပြောင်းပေးခြင်းမရှိခဲ့တယ်လို့ပါတီဌာနချုပ်တခုရဲ့ဖွင့်နှင်ခွင့်ရပြီးအမြဲဆောင်ကြည့်ခံနေရတယ်လို့လည်းသူကထောက်ပြသွားပါတယ
် We can say that in Myanmar there is no basic freedom no basic freedom the NLD has one office
မြန်မာနိုင်ငံမှာအခြေခံလွတ်လပ်ခွင့်ဆိုတာလုံးဝမရှိဘူးလို့ပြောနိုင်ပါတယ် NLD ဆိုရင်ရုံတရုံပဲရှိပါတယ်ဒါပေမဲ့ရုံရှိမှာကင်မရာတွေနဲ့တစ်ချိန်လုံးထောင်လိုင်းကြီးကစောင့်ကြည့်နေကြပါတယ်ဒါအပြင်သူတို့ဘာမှပုံနှိပ်ခွင့်လည်းမရပါဘူး NLD အနေနဲ့ပရင်တာစာကူးဆက်ရှိတုန်းကအစိုးရထံကိုအဲ့ဒီစာကူးဆက်သုံးဖို့ခွင့်တောင်းခဲ့ရပါတယ်ကမ္ဘာပေါ်မှာမြန်မာနိုင်ငံတစ်ခုတည်းဒီလိုလုပ်တယ်လို့ကျွန်တော်ထင်ပါတယ် NLD ရုံမှာအင်တာနက်လည်းမရှိပါဘူး
ကြပြင်းကျမရေးနဲ့ပညာရေးတွေမြန်မာလူထုရဲ့ခံစားပိုင်ခွင့်အပါအဝင်လူသားချင်းစာနာမှုနဲ့စီးပွားရေးအခြေအနေဟာဆိုးရွားနေကြနေတယ်လို့သူ့အနေနဲ့အကဲခံမိကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်အကျဉ်းဆောင်တွေကိုနိုင်ငံတကာကြည့်ချင်ဒီအနေနဲ့တွားရောက်ကြည့်ရှုခွင့်မရတာကိုလည်းသူကထောက်ပြခဲ့ပြီးခုဆိုကျမရေးထောက်ကူပေးနေတဲ့အဖွဲ့တွေဟာအစိုးရအရာရှိတူလိုက်ပါမှသာခီးသွွားခွင့်ရကြတော့တယ်လို့လည်းမစ္စတာပင်ယဲရုကပြောပါတယ်ဒါအပြင်လူတဦးချင်းစီရဲ့အခြေခံရပိုင်ခွင့်တွေဟာအတော်လေးချုပ်ချယ်ကန့်သတ်ခြင်းခံရပြီးနိုင်ငံကြီးအကျဉ်းသားပေါင်းလည်းတထောင်ကျော်ရှိနေတယ်လို့သူကပြောပါတယ်။မြန်မာစစ်ဆူးရဘက်ကတော့မစ္စတာပင်ယဲရိုထောက်ပြခဲ့တဲ့အချက်တွေနဲ့အလားတူတဲ့ဆွဆွဲချက်တွေဟာမဟုတ်မှန်ပါဘူးလို့ညှင်းဆိုခဲ့ပြီးအချက်ခုနှစ်ချက်ပါလမ်းပြမိပုံကတဆင့်စီကန်းရှိတဲ့ဒီမိုကရေစီပေါ်ဆောင်ရေးကိုဥတည်နေတယ်လို့ပြောခဲ့ပါတယ်။ဒီကနေ့နှစ်ဒီဇင်ဘာလကပြန်လည်ဆက်တင်ခဲ့ပြီးမကြာသေးမီကမှရနားလိုက်တဲ့မြူတာညီလာခံဖွင့်ပွဲမှာညီလာခံချင်းပါရေးကော်မရှင်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးတိန့်စိန်ထူစင်ပြောကြားသွားတာက
စစ်မှန်ပြီးစီကံပြီးတော့ဒီမိုကရေစီစနစ်ကိုကူးပြောင်းမယ်ဆိုရင်ယခုခြားမှာထားတဲ့လုပ်ငန်းတွေ900အတိုင်းမလွဲမသွေကူးပြောင်းဆောင်ရွက်ရမှာဖြစ်ပါတယ်တခြားနိုင်ငံမရှိပါဘူးဒီမိုကရေစီစနစ်ကိုအတင်းအကျပ်ကူးပြောင်းမှုအနိုင်အသက်ပြုကျင်ရင်ခံရတဲ့နိုင်ငံအချို့ရဲ့ကျပ်ပြီးဆုံးရှုံးမှုတွေကိုမိစဉ်နဲ့အမျှမြင်တွေ့ကြားသိနေရတာကြောင့်ဒါတွေကိုပြည်သူအလုံးကသိရှိနေရပြီဖြစ်ပါတယ
်ဒါပေမဲ့မစ္စတာပင်ယဲရိုကခုလိုမြန်မာစစ်ဆေးရဲ့ပြောဆိုချက်ကိုလက်မခံပယ်ချလိုက်ပြီးရမ်းပြမိပုံဟာတိုးတက်မှုအနေငယ်သာတွေ့ရကြောင်းဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲတဲ့ပေါ်ဆောင်မှုဟာလေစစ်တပ်အာဏာမြေကြီးတွေရည်ရွယ်ရေးဆွဲပုံရကြောင်းပြောပါလိမ့်အဖွဲ့ဝင်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ပါဘူးဆိုတဲ့ကာလကြာရှည်ဆွဲကင်ထားတဲ့မူကနေမကြသည့်မိကတူဖြစ်ခဲ့ပြီးမြန်မာနိုင်ငံမှာအပြောင်းလဲကိုဖော်ဆောင်ဖို့လူသိရှင်ကြားစတင်ထုတ်ဖော်ပြောကြားလာတဲ့အာဆီယံအသင်းကြီးကိုလည်းမစ္စတာပင်ယဲရိုကချီးကျူးလိုက်ပါတယ်။ဒါပေမဲ့ဒီကြိုးပမ်းမှုတွေဟာထိရောက်နိုင်ဖို့မြန်မာနိုင်ငံပေါ်ဒဏ်ခပိတ်ဆို့မှုတွေချမှတ်ထားတဲ့အနောက်ဥစုအပါအဝင်နိုင်ငံတကာလူ့အဖွဲ့အစည်းနဲ့ညှိနှိုင်းဆောင်ရွက်သွားတယ်လို့လည်းလူခွင့်ရေးကိုယ်စားလှယ်ကပြောပါတယ်။
what I receive from the UN agencies, from the international NGOs, and from academics that are able to visit.
ပိုပြီးထုတ်ဖို့ပြောကြကြမယ်စိတ်ဆန်ညှိနှိုင်းကြမယ်ဆိုရင်ကြည့်ရမှုတွေကျွန်တော်တို့ပိုရလာနိုင်ပါတယ်။ မြန်မာနိုင်ငံကြောင့်မျက်နှာပိုစရာများလွန်လို့အာဆီယံအဖွဲ့ကလည်းစိတ်ပြက်လာနေပါပြီ။ဒေသအတွင်းမှာဒီလိုမျိုးအစိုးရတွေဆက်လက်ရှိနေဖို့ခွင့်ပြုလက်ခံနေတာဟာတိတ်ပြီးခင်းနောက်ကြနေပြီလို့ဆိုရပါလိမ့်မယ်။မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ဆီလွတ်ဖို့အာဆီယံရဲ့ဆုံးဖြတ်ချက်ကို
Mr. Pinheiro က ကြေညာလိုက်ပြီးမလေးရှားနိုင်ငံသားဤဝန်ကြီးစာအိတ်ဟာမက်အယ်ဘာနီနဲ့မြန်မာစစ်ကောင်းဆောင်ပိုင်းကိုအထူးကြောင့်ဝိုင်းပယ်ထားတာကိုကြော်လွှားပြီး မြန်မာနိုင်ငံရဲ့အခြေအနေပေါ်အာဆီယံရဲ့စိုးရိမ်မခြင်းဖြစ်မှုကိုအတိပေးပြောကြားနိုင်ဖို့အလားအလာရှိတယ်လို့လည်းမစ္စတာပင်ယေရိုကပြောခဲ့ပါတယ်ရှင်။ကျေးဇူးတင်ပါတယ်ဒေါ်လာလတ်တန်း